ဒီမှာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြဿနာကိုတတ်နိုင်သမျှစူးစမ်းဖြေရှင်းနေပေမဲ့လည်းနိုင်ငံတကာဖိအားတွေကတော့ရော့ကျမသွားတဲ့အပြင်ထပ်ထပ်ပြီးတိုးလာနေတာတွေ့မြင်ကြရပါတယ်။ဒီကနေ့2019နိုဝင်ဘာ23ရက်နေ့မှာလူဝင်ကြအရေးလှုပ်ရှားသူတွေကမြန်မာနိုင်ငံသမ္မတတွေဖြစ်ခဲ့ကြတဲ့သမ္မတဟောင်းဦးသိန်းစိန်ဦးထင်ကျော်နဲ့လက်ရှိသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်နဲ့စစ်ဘက်ခေါင်းဆောင်တွေကိုလူညာတွေအပေါ်ရာဇဝမှုကျူးလွန်ခဲ့တယ်ဆိုပြီးအာဂျင်တီးနားနိုင်ငံမှာတိုင်ပြည့်ဖွဲ့တရားစွဲပါတယ်။လူဝင်မှာ14ရက်နေ့မှာတော့နောက်ထပ်ဖြစ်ရသုံးခုထပ်ပြီးပေါ်ပေါက်လာပြန်ပါတယ်။တခုကတော့ကုလသမဂ္ဂလက်အောက်ခံ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲလိုက်ပြီးနောက်တစ်ခုကတော့The Hague မှာအခြေစိုက်တဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံရဲ့လူညာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းဖို့ခွင့်ပြုလိုက်တာပါ။ဒါပြင်အဲ့ဒီတရားထဲမှာပဲကုလသမဂ္ဂအထွေထွေညီလာခံလူ့အခွင့်အရေးနဲ့လူမှုရေးဆိုင်ရာကော်မတီကမြန်မာနိုင်ငံကရိုဟင်ဂျာနဲ့အခြားလူနည်းစုတွေရဲ့အခွင့်အရေးဆိုင်ရာအခြေအနေလို့ခေါင်းစဉ်တတ်ထားတဲ့ဆုံးဖြတ်ချက်တရားကိုအတည်ပြုခဲ့ပါသေးတယ်။လက်တော်ဒီလိုဖိအားတွေများလာတာအပြင်နောက်ပိုင်းမှာလည်းပြည်လော့သွားဖို့သိမမြင်နိုင်သေးတာမို့ဒီပြဿနာအစိုးရနဲ့တပ်မတော်ဘက်ကအခုထပ်ပို့ပြီးလေးလေးနက်နက်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီဆိုတာငင်းလို့မရတော့တဲ့အခြေအနေရောက်လာပါတယ်။နိုင်ငံတကာကပြောနေတဲ့လူဝင်ကြအရေးဘယ်ပုံချင်းကဖြည့်ရှင်းနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါလက်ရှိနိုင်ငံတကာကခေါ်ဝေါ်တုံ့ဆွနေတဲ့ရိုဟင်ဂျာပြည်ထနာတနည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေပြည်ထနာဆိုတာဟာနိုင်ငံရေးအရာတောင်းဆိုတိုက်ပွဲဝင်တဲ့ပုံတံတန်ပိုးပို့ပြီးပြည်ပြင်းလာတာကြောင့်ဒုက္ခသည်တွေတိတ်နေကြခင်ပြန်လာကြလိမ့်မယ်ဆိုပြီးတိတ်ညွန်နေလို့မရနိုင်တော့ပါဘူးအခြားတစ်ဖက်မှာတော့ဒုက္ခသည်တွေသူတို့ဆန္ဒနဲ့သူတို့မြန်မာနိုင်ငံနဲ့ပြန်မလာမချင်းအခုလိုနိုင်ငံတကာကနီးလန်းမျိုးစုံနဲ့ဖိအားပေးတဲ့ပြဿနာရော့ကြမသွားနိုင်ပါဘူး။ဒါကြောင့်ပြဿနာကိုကင်တင်ရမှာအဲ့ဒီအချက်တွေကိုအခြေခံပြီးစနစ်တကျဖြေရှင်းနိုင်ဖို့လိုအပ်ပါတယ်။ပထမတစ်ချက်ကဒုက္ခသည်တွေပြန်လာအောင်ဘာလုပ်ကြမလဲဆိုတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအဲ့ဒီစခန်းတွေမှာအဆင်ပြေနေကြတာတော့မဟုတ်ပါဘူး။တချို့သူတို့သဘောဆန္ဒအရမြန်မာနိုင်ငံဘက်ပြန်ပြင်လာမျိုးရှိနိုင်ပေမယ့်အတိုင်းဝိုင်းကိုဆန့်ကျင်ပြီးဖိအားပေးသူတွေကိုဆန့်ကျင်ပြီးပြန်ဖို့တော့ခက်ခဲနေပါလိမ့်မယ်။မြန်မာအစိုးရနဲ့တက်မတော်ဘက်ကလုပ်ရမှာကသူတို့တကယ်ပဲပြန်လာခြင်းအောင်ဆွဲဆောင်နိုင်ဖို့ပါပဲ။ဒီအတွက်လုပ်ရမှာကလက်ရှိမြန်မာနိုင်ငံဘက်အချမ်းမှာပြန်ပြီးဆက်ပြီးနေထိုင်နေတဲ့တန်တဝက်နီပါရှိတဲ့မွတ်စလင်တွေရဲ့လူခွင့်ကြီးလုံခြုံရေးနဲ့လူနေမှုဘဝတွေကိုလက်တွေ့ကျကျပြန်ပြင်ပေးဖို့ပါ။အ
ဲလိုကောက်တဲ့ပေါ်ဖို့ဆိုရင်တပ်မတော်စစ်ကောင်းဆောင်တွေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးအယိုးဆွဲနေတဲ့သဘောထားတွေကိုပြန်သုံးသပ်ပြောင်းလဲသင့်ပြောင်းလဲဖို့လိုပါလိမ့်မယ်။ဒီဘင်္ဂလီတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ခိုးဝင်လာကြတာ။ဒါကြောင့်သူတို့ကိုနိုင်ငံသားဥပဒေနဲ့စီစစ်ဥပဒေအရနိုင်ငံသားမဖြစ်ဘူးဆိုရင်ဒုက္ခသည်စခန်းတွေထဲထဲတာကိုလိုဇီယာနိုင်ငံရှိရဲ့ပြီးသွားလိုက်ဆိုတဲ့သဘောထားမျိုးကိုအကြီးအကျယ်ပြောင်းလဲရပါလိမ့်မယ်။အဲ့ဒီမွတ်စလင်တွေနဲ့ပတ်သက်ရင်နိုင်ငံသားဖြစ်တာမဖြစ်တာသာထားမြန်မာနိုင်ငံနဲ့နေထိုင်သူတွေအဖြစ်အသေးချာအတိမတ်ပြုပြီးနိုင်ငံတွင်းကနေမောင်းမထုတ်ပါဘူးဆိုတဲ့အာမခံချက်မျိုးအတိလေးပေးထားဖို့လိုပါလိမ့်မယ်မြန်မာနိုင်ငံနဲ့နေထိုင်သူတွေအဖြစ်အသေးချာအတိမတ်ပြုပြီးတဲ့နောက်သူတို့ရဲ့လူခွင့်ရင်းနဲ့လူကျော်ရေးအာမခံချက်ရှိအောင်ဖန်တီးပေးရပါမယ်အဲ့လိုလူခွင့်ရင်းနဲ့လူကျော်ရေးအာမခံချက်ရှိနေတယ်ဆိုတာကိုအာဆီယံပါဝင်နိုင်ငံတကာကအတိမတ်ပြုလာအောင်သံတမန်ရေးနည်းလမ်းတွေနဲ့လက်တွေ့ပြသကြိုးစားကြရပါလိမ့်မယ်
။နောက်တဲ့အရေးကြီးတာတစ်ခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်ပြီးရှင်သန်လာအောင်လုပ်ပေးဖို့ပါ။2016အောက်တိုဘာလကအာဆာအကြမ်းဖက်အဖွဲ့ကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းကြီးတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်တပ်မတော်ကတံပြန်နှိမ်နင်းတာတွေလုပ်ခဲ့ပါတယ်။တစ်ဆက်ချင်းညမထွက်ရအမိန့်ထုတ်တာတနီယာကနေတနီယာသွားလာတော့ကိုတင်းတင်းကြပ်ကြပ်စီစစ်တာ MPC ကမလုပ်သူတွေကိုရေလုံငန်းလုပ်ခွင့်မပြုတာစရဲတန်းတက်မှုအမျိုးမျိုးကြောင့်နောက်ထပ်2019ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုမဖြစ်ခင်ကတည်းကအဲ့ဒီဒေသကရေလုံငန်းတချို့သောနေရာလုပ်ငန်းနဲ့မွေးမြူရေးလုပ်ငန်းတွေပျက်စီးခဲ့ပြီးဖြစ်ပါတယ်ဒ ီကနေ့အချိန်ထိအဲ့ဒီအချိန်တွေကိုပြောင်းလဲနိုင်ခြင်းမရှိသေးပါဘူး။မောင်းတော်ခရိုင်ဘက်ကအဲ့ဒီမွတ်စလင်တွေရဲ့လူခွင့်ရင်းနဲ့လုံခြုံရေးအာမခံချက်မရှိသေးရင်လူနေမှုဘဝတွေညှင့်တင်မသိနိုင်ရင်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတွေတွေပြန်လာရေးဆွဲဆောင်မှုရှိလာမှာမဟုတ်ပါဘူး။ဒါဒီမကရခိုင်ပြည်နယ်ကမွတ်စလင်တွေအရေးလက်တွေ့ကြကြဖြည့်ရှင်းပေးဖို့ဆိုရင်ကော်ဖီအန်န်ကော်မရှင်အကြံပြုချက်မှာပါတဲ့အတိုင်း1982နိုင်ငံသားဖြစ်မှုဥပဒေကိုတတိရှိရှိပြန်ဆန်းစစ်ဖို့လိုအပ်ရင်ပြန်ပြုပြင်ဖို့လိုပါတယ်ခေတ်တကဘာကြီးနဲ့မစီလျော်တဲ့အဲ့ဒီဥပဒေဟာမြန်မာနိုင်ငံကိုကောင်းကျိုးပြုမဲ့အစားအခုလိုနိုင်ငံတကာဖိအားမျိုးစုံတိုက်ခိုက်မှုမျိုးစုံအောက်ကြိုက်ရောက်သွားစီတဲ့မြန်မာဒီမိုကရေစီအတွင်ကူပြောင်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုအဟံအတားဖြစ်စေတဲ့တက်မတော်စစ်ကောင်းဆောင်တွေကိုအစွန်းရောက်တွေးခေါ်သူတွေအဖြစ်ကြိုက်ရောက်သွားစီတဲ့ချုပ်ရင်းချက်ရှိတဲ့ဥပဒေအဖြစ်ရှုမြင်ဖို့လိုပါတယ်အဲ့ဒီလိုမြန်မာအစိုးရနဲ့တက်မတော်စစ်ကောင်းဆောင်တွေကလက်တွေ့ကြကြအကောင့်ထဲထော်နိုင်ရင်မြန်မာနိုင်ငံနဲ့ကျန်ရစ်နေတဲ့မွတ်စလင်တွေရဲ့ဘဝအခြေအနေအာမခံချက်ရှိတိုးတက်လာမှာဖြစ်တယ်လို့ဒုက္ခတဲ့စခန်းတွေမှာရောက်နေသူတွေကလည်းဘသူတတာကုဆန္ဒနဲ့ကိုပြန်လာမယ်ဆိုတဲ့တွန်းအားဖြစ်ပေါ်လာစေမှာသိကြပါရဲ့
ဒါရီမကဒီလိုကစဉ်ကြီးကိုအကောင့်ထဲထော်ရမှာနိုင်ငံတကာကသိမြင်နားလည်လာအောင်မြန်မာအစိုးရဘက်ကရက်တီလာအောင်တန်တမာရေးနီလန်းအနေနဲ့ဟန်ချက်ညီကြိုးစားတောင်းတဲ့ပုံဖို့လဲလိုပါတယ်ဒီနီလန်းကသာလျှင်မြန်မာနိုင်ငံအနေနဲ့လက်ရှိရင်ဆိုင်နေရတဲ့နောက်လဲရင်ဆိုင်ရအောင်မဲ့နိုင်ငံတကာဖိအားနဲ့ထိုးလက်ချက်တွေကိုခုခံကာကွယ်ကြော်လွှားနိုင်မယ်ဖြစ်ကြောင်းပါ